ရခိုင်ပြည်နယ်ဘူးသူရောင်မြို့နယ်ဆိုင်းတင်ကျောင်းတဝိုက်မှာပေါ့နော်အေဘီလာ၃ရက်နေ့ကဒီရိုဟင်ဂျာတချို့ကိုမြန်မာစစ်တပ်ကပြစ်ခတ်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဗာများတည်လဲခင်ဗျာ
စစ်တပ်ကတမင်ရေရွှေချက်ရှိရှိနေပေါ့နော်ရိုဟင်ဂျာကျွန်တော်တို့ကြားသလောက်က20ကျော်လောက်ရှိတယ်ပေါ့နော်အဲ့ဒါကိုဟယ်လီကော်ပတာနဲ့သူတို့ကအပေါ်ကနေပစ်တယ်သေးသွားတဲ့လူတွေကတော်တော်များတယ်ကျွန်တော်တို့တည်သလောက်ကတော့ဒါဇင်ကျော်တာပေါ့
ဘင်္ဂလားဒေ့ရှ်နယ်ခြားကို Cossack ဘာသာဒေသကိုရောက်နေတယ်ရိုဟင်ဂျာတွေပြန်လာရေးကိစ္စအခုနောက်ဆုံးအခြေအနေဘယ်လိုရှိလဲခင်ဗျာ
ကုလသမဂ္ဂနိုင်ငံတကာအချက်လက်ရှာဖို့ UN Fact Finding Mission ကမာဇူခီပေါ့နော်ရှယ်မန်ကပြောထားသလိုပေါ့ Security Council မှာရိုဟင်ဂျာတွေကကျွန်တော်တို့နိုင်ငံမှာရခိုင်ပြည်နယ်မှာပေါ့နော်လူမျိုးတို့တပ်ဖြတ်မှုကိုအခုထိခံနေရတော့မယ်ဘယ်လိုနည်းနဲ့မှကျွန်တော်တို့မြန်မာပြည်မှာလာမယ့်အနေထားမရှိဘူးပြီးတော့မြန်မာစစ်တပ်အော်အစိုးရကအော်သူတို့ကစနစ်တကျကိုမလာနိုင်အောင်ကိုဖန်တီးထားတဲ့အနေအထားတို့ကိုကျွန်တော်တို့မြင်နေရတယ်။ဒီနေ့ဆိုရင်ပြောရမယ်ဆိုရင်ရခိုင်ပြည်မှာရိုဟင်ဂျာလူမျိုး9သိန်းနေပါလောက်ရှိတယ်။အဲ့လို9သိန်းနေပါရှိတဲ့နေရာမှာ1,200ကျော်ကစစ်တွေ IDP ကန်မှာပိတ်လောင်ထားပြီးတော့2012ခုနှစ်ကဒီလူတွေဈေးလေးသွားလို့မရဘူး၊စေယုံလေးတက်လို့မရဘူး၊ကြောင်းတက်လို့မရဘူး၊သူတို့မူရင်းဒေသကိုသူတို့သွားလို့မရဘူး။ပြီးတော့မြောက်ဦးကြောက်တော့ဘူတီတောင်မောင်တော့ဘက်မှာရိုဟင်ဂျာတွေကိုတနေရာကတည်းကတနေရာကိုသွားလာခွင့်မရှိတဲ့အပြင်ကုံဝင်ဆောင်မိမတယောက်ကကလေးမွေးမယ်ဆိုရင်တော့စေယုံတက်လို့မရဘူး။မြန်မာအစိုးရကလုံနေတုန်းပဲ genocide က ongoing ဖြစ်နေတယ
်။လက်ရှိမြန်မာအစိုးရပေါ်ဒီအရေးယူဖို့အတွက်ဦးထွန်းခင်တို့စ조사နေတာကိုဘယ်လိုအခြေအနေရှိလဲခင်ဗျာ
။ဒီမှာ ICC လမ်းကြောင်းတစ်ခုရှိတယ်ဘင်္ဂလားဒေ့ရှ်ဘက်ကနေ deportation case နဲ့ပေါ့နော်ရိုဟင်ဂျာတွေကိုမတရားနိုင်ငံကနေနင်ထုတ်တဲ့ case တခုလုပ်နေတယ်ဒါအတွက်အခု investigation လုပ်နေတုန်းပဲနောက်တစ်ခုက security council ကနေဖြတ်ပြီးတော့တွားဖို့အဲ့ဒါကတော့ China နဲ့ Russia ကမြန်မာဖက်မှာဆိုတော့ security council ကနေ resolution ရှာဖို့ကခက်လိမ့်မယ်ဒါပေမဲ့ ICC လမ်းကြောင်းကတွားနေတယ်နောက်တစ်ခုကျတော့ ICJ လို့ခေါ်တဲ့ international court of justice genocide convention မှာမြန်မာအစိုးရကလက်မှတ်ထိုးထားတယ်အဲ့ဒါ G2G ပေါ့ government to government မြန်မာအစိုးရကဒါကအခုလုပ်နေတာမဟုတ်ဘူးနှစ်ပေါင်း40နှစ်ပဲရှိပြီအရင်တော့ကဗိုလ်ချုပ်ကြီးနေဝင်ရှိခဲ့တယ်တယောက်ပြီးတယောက်လုပ်နေတုန်းပဲ
အဲ့တော့ဒီလက်ရှိရန်ဂျာပြဿနာကိုဖြေရှင်းတဲ့နေရာမှာနိုင်ငံတကာနဲ့ပူးပေါင်းပြီးမြန်မာအစိုးရကိုဖိအားပေးတဲ့နီးကိုတုံးနေအောင်ကျွန်တော်တို့ခုမြင်နေရတာပေါ့နော်ဦးတွန်းကင်တို့ကလက်ရှိမြန်မာအစိုးရနဲ့တိုက်ရိုက်တွေ့ဆုံပြီးဒီကိစ္စကိုအပြေရှားဖို့မကြိုးစားဘူး
ဒေါန်ဆန်းစုကြည်ကျွန်တော် support လုပ်ပြီး campaign တော့လုပ်ခဲ့တယ်အဲ့ဒါကိုကျွန်တော်ပြောချင်တာပါအခုထိဒေါန်ဆန်းစုကြည်ဘက်ကနေဒီလောက်ထိစိုးရွားနေတဲ့အခြေအနေတခုမှပြည်တွင်းအောင်ပြည်ပအောင်ရိုဟင်ဂျာခေါင်းဆောင်တွေနဲ့ဒေါန်ဆန်းစုကြည်မှာတွေ့ဖို့စံတမရှိဘူး genocide တခုကိုအဆုံးသတ်တဲ့နေရာမှာ perpetrators လို့ခေါ်တဲ့ကျူးလွန်နေတဲ့လူတွေကဘယ်တော့မှရက်မှာမဟုတ်ဘူးနိုင်ငံတကာဖိအားမပေးရင်အဲ့ဒါကြောင့်နိုင်ငံတကာဖိအားပေးပြီးတော့ intervene လုပ်မှတွန်းအားပေးပြီးတော့နိုင်ငံတကာအရေးယူမှဒီ genocide ကကျက်တာပါရခိုင်ညီနောင်တွေဆိုရင်အခုဆိုရင်3000လောက်ရှိတယ်လူသားချင်းစာနာတဲ့အထောက်အပံ့တွေသူတို့မရှိဘူးခရှင်ပြည်နယ်မှာလည်းဒီတိုင်းပဲနိုင်ငံတစ်ခုလုံးအနေနဲ့နိုင်ငံရေးနေပြီးမှဩတိုင်းရင်းသားလက်နက်ကင်တဲ့အုပ်စုတွေနဲ့ရောဘာတစ်ခုမှရှော့ရှော့မမတော့နေတာကျွန်တော်မတွေ့ရဘူးဒီမိုကရေစီအခုပြောင်းတယ်လို့ကျွန်တော်မမြင်ဘူးစစ်တပ်နဲ့ဒေါအောင်ဆန်းစုကြည်အစိုးရနဲ့ပူးပေါင်းပြီးတော့တိုင်းရင်းသားလူမျိုးတွေကိုနှိမ်ပယ်နှိမ့်ဆက်နေတာပဲကျွန်တော်မြင်တယ
်ဒီ AA တပ်ဖွဲ့ရဲ့ရခိုင်ပြည်နယ်ကအခြေအနေရောဘုထုံးကံတို့ဘလို့တုံးတက်လဲခင်ဗျာ
ရခိုင်ပြည်မှာပေါ့နော်လူမျိုးနှမျိုးရှိတဲ့ရခိုင်ဗုဒ္ဓဘာသာနဲ့ရိုဟင်ဂျာမွတ်စလင်ပေါ့နော်ရိုဟင်ဂျာတွေက genocide ခံနေရတယ်လို့ရခိုင်ဘက်ကလည်းသူတို့ရပိုင်ခွင့်တွေအများကြီးဆုံးချုံနေတယ်ကျွန်တော်တို့ရခိုင်ပြည်မှာတယံဇာရအများကြီးရှိတယ်ဒါတွေကိုဗမာပြည်တော်စုအစိုးရကနေအကုန်စီမံကိန်းတွေနဲ့ရောင်းချပလိုက်တယ်ဘာအကျိုးခံစားခွင့်မှရခိုင်ပြည်နယ်မှာရိုဟင်ဂျာရောရခိုင်ရောမရဘူးရိုဟင်ဂျာတွေကတော့ပူဆိုးတာပေါ့နော်ရခိုင်တိုင်းရင်းသားတွေကလည်းရခိုင်တွေရပိုင်ဘက်ကိုတောင်းဆိုနေတယ်လို့ကျွန်တော်မြင်ပါတယ်
။အဲဒါဆိုရင် AA ရခိုင်တပ်ဖွဲ့ရဲ့လှုပ်ရှားမှုတွေကိုဦးထွန်းခင်တို့ကထောက်ခံတာပေါ့
။ကျွန်တော်တို့ကတော့တိုက်ပွဲတွေဝါစစ်ကိုတော့ကျွန်တော်တို့အားမပေးဘူး။စစ်တိုက်မဲ့အစားကျွန်တော်တို့အနေနဲ့အတူတူပေါ့နော်စပွဲမှာထိုင်ပြီးတော့ညီနိုင်ဖြစ်ရှင်တဲ့အဖြစ်တခုကိုကျွန်တော်တို့အနေနဲ့လိုလားပါတယ
်။ AA နဲ့အာစာအဖွဲ့နှစ်ဖွဲ့ကပူးပေါင်းလှုပ်ရှားနေတယ်ဆိုပြီးမြန်မာအစိုးရဘက်ကပြောတာဆိုတာရှိတယ်။အဲဒါဦးထွန်းခင်ဟုတ်လား။
ကျွန်တော်တိတိလောက်ကတော့မဟုတ်ဘူးလို့ပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့အာဆာဆိုတဲ့အဖွဲ့နဲ့အာခန်အာမီဆိုတဲ့အဖွဲ့ကတော်တော်လေးကွာပါတယ်။အာဆာဆိုတာကစနစ်တကျလှုပ်ထားတဲ့အာခန်အာမီလိုမျိုးတက်မဟုတ်ဘူး။ရိုဟင်ဂျာတရှိုးရဲ့သားတွေကိုသူတို့ကလယ်လိပြီးတော့တက်ဖြတ်လိုက်တယ်။သူတို့သမီးတွေကိုမဒိန်းကျင်းတယ်။ သူတို့ရဲ့အဖေတွေကိုတတ်ပလိုက်တယ်အဲ့လိုမျိုးမခံမရနိုင်ပင်းနဲ့ဒါနဲ့ရရဒုံနဲ့ရရစစ်တက်ကိုဒါတွေဒုတ်တွေနဲ့ဖိုက်မယ်ဆိုပြီးတော့ထောင်ထားတဲ့အုပ်စုတအုပ်စုဒီအဖွဲ့ကလည်းဘေးနေရာမှာဌာနရှိလေဆိုတာတော့ဘယ်သူမှပြောလို့မရဘူးအာအာဆာကအေကတော့သူဟာနဲ့သူစနစ်တကျတက်ဆက်ခန့်တွေနဲ့ရှိတယ်ကျွန်တော်တို့အနေနဲ့သူတို့ထိထွေးမှုရှိတယ်ဆိုတာတော့မတွေ့ရဘူ
းမြန်မာအစိုးရအနေနဲ့ရိုဟင်ဂျာပြည်ထောင်စုပြည်လဲရေးအတွက်အကောင်းဆုံးဖြည့်ရှင်းမဲ့နည်းလမ်းကဘာဖြစ်မလဲ
လွယ်လွယ်လေးပါပထမအဦးဆုံးကျွန်တော်တို့စီကနေသူတို့တင်လိုက်တဲ့နိုင်ငံသားအခွင့်အရေးကိုအပြေအဝပေးရမယ်ပြီးတော့ဘိုးဘဲစီရင်ဆက်ကနေလာတဲ့ကျွန်တော်တို့နေရာဒေသမှာမြန်မာအစိုးရကအကာအကွယ်ပေးပြီးတော့ကျွန်တော်တို့ကိုနေနိုင်တယ်ဆိုရင်ပြဿနာကရှင်းပြီးပါပြီပြီးတော့တခြားမြန်မာပြည်မှာရှိတဲ့တိုင်းရင်းသားအားလုံးနဲ့ need to အခွင့်အရေးကျွန်တော်တို့ပေးရမယ်ကျွန်တော်တို့ပါလီမန်အမတ်နေရာမှာဝင်ပြိုင်ဖို့ကျွန်တော်တို့အခွင့်အရေးတွေပေးရမယ်မေးပေးပိုင်ခွင့်တွေပေးရမယ်ကျွန်တော်တို့တွေကိုပိတ်ပင်ထားတဲ့လက်ထက်ခွင့်ကြောင်းထက်ခွင့်ပညာသင်ကြားခွင့်ဒါတွေကိုသူတို့ကရုပ်သိမ်းရမယ်